ဒီအခုဆိုလို့ရှိရင်မြန်မာနိုင်ငံကိုဒီအမေရိကန်ပါဝင်အနောက်နိုင်ငံတွေကနေပြီးတော့ဒီဆန်ရှင်ဆိုတဲ့စီးပွားရေးပိတ်ဆို့တန်ခတ်မှုတွေလုပ်ထားတယ်ခင်ဗျာအဲ့တော့88ကျောင်းသားဒီအနေနဲ့ကဒီပိတ်ဆို့တန်ခတ်မှုကိုဆက်ပြီးထားစေချင်တာလားခင်ဗျာ
ဒီပိတ်ဆို့တန်ခတ်မှုထားစေချင်တာဆိုတော့ကြတော့ဒီပိတ်ဆို့တန်ခတ်မှုတွေဖြစ်လာတာကအမှန်တကယ်နားဖလည်းညှိုးထိုးနေတယ်လို့မျိုးတောင်ဆန်းစုကြီးနဲ့ NLD ကြောင့်လည်းမဟုတ်ဘူးအတိုက်ခံတွေကြောင့်လည်းမဟုတ်ဘူးနောက်နိုင်ငံတကာအများစုတွေကတန်ခတ်တယ်ဆိုပေမဲ့ဒီတည်းကသိခံကြတော့နားဖကိုယ်တိုင်ပဲခင်ဗျာဘာလို့လဲဆိုတော့ကြတော့သူတို့ရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေဒီဒီမိုကရေစီရေးနဲ့လူ့ခွင့်ရေးလှုပ်ရှားနေတဲ့လူတွေကိုမတရားသဖြင့်ဖမ်းဆီးထောင်ချတာတွေကြောင့်အနောက်ကအင်အားကြီးဒီမိုကရေစီနိုင်ငံတွေကတန်ခတ်တာပဲအဲ့တော့ကြတော့ဒီဆန်ရှင်ပိတ်တာတွေဖွင့်တာတွေကဘယ်သူ့ပုံမှန်အဓိကမှုတွေလဲဆိုတော့ကြောင့်နားဖရဲ့ပြုမှုလှုပ်ဆောင်ချက်ဒီပုံမှန်အဓိကမှုတွေလဲခင်ဗျာဂျန်တဲ့လူတွေတွေကလုံးဝသက်ဆိုင်နေမှရှိတော့
ဟုတ်ကဲ့စီးပွားရေးပိတ်ဆို့ပြစ်ဒဏ်ခတ်တာကအခြေခံပြည်သူတွေကိုပို့ပြီးတော့ဆင်းရဲစေတယ်နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေပြန်ဝင်လာလို့ရှိရင်လူတွေပြန်ချောင်လေလာမဲဆိုပြီးတော့သုံးသပ်တဲ့နိုင်ငံတွေလည်းရှိပါတယ်ဟိုဒါနဲ့ပတ်သက်ပြီးတော့ဘလို့ထင်မြင်ယူဆလဲခင်ဗ
ျစီးပွားရေးပိတ်ဆို့မှုကိုပြန်ဖွင့်ပေးလိုက်မယ်ပေါ့နော်ဖွင့်ပေးလိုက်မယ်ဆိုလို့ရှိရင်တော့မှနားဖကြတော့သူတို့ရဲ့လှုပ်ဆောင်ချက်တွေကိုမပြောင်းလဲဘူးအရင်တိုင်းပဲလူခွင့်တွေကိုဆက်ပြီးတော့ချိုးဖောက်မယ်ချိုးဖောက်နေမယ်နောက်နိုင်ငံအဓိကကျတဲ့စီးပွားရေးလုပ်ငန်းတွေကိုသူတို့နားဖစစ်ဖို့တဆုနဲ့လက်ဝဲကံအတိုင်းဝိုင်းရပဲလက်ဝကြီးအုပ်ထားမယ်ဆိုလို့ရှိရင်တော့ဘာမှတိတ်ပြီးထူးခြားခြားလည်းပြောင်းလဲလာမှလည်းမဟုတ်ဘူးအဲ့တော့စီးပွားရေးပြန်ပြီးတော့ဖွင့်ပေးလိုက်လို့ရှိရင်တောင်းပါပဲဒီအကျိုးစီးပွားတွေကနားဖစစ်ဖို့တဆုတော့ပဲဖြစ်ပါလိမ့်မယ
်ဟုတ်ကဲ့ခင်ဗျာဒီမြန်မာစစ်အစိုးရကိုအခုလိုစီးပွားရေးပိတ်ဆို့တန်ခတ်ထားပေမဲ့မြန်မာစစ်အစိုးရကအထိနာပြီးတော့မှဒီနိုင်ငံရေးပြည်ပြင်ပြောင်းလဲလို့စိတ်ဖြစ်လာတာမျိုးဆိုတာကလက်ရှိမှာမတွေ့ရဘူးဒါကြောင့်မလို့ဒီလိုပိတ်ဆို့ရေးဆိုတဲ့မူဝါဒကမအောင်မြင်ဘူးဆိုတော့ဟိုသုံးသပ်ထားတဲ့နိုင်ငံတွေရှိပါတယ်အဲဒီအယူဆအပေါ်မှာရော
ပိတ်ဆို့ရေးမအောင်မြင်ဘူးဆိုတာထဲပေါ့နော်ထိခိုက်တော့ထိခိုက်တယ်ခင်ဗျာအရင်ကနားကဩတယ်စီးပွားရေးပိတ်ဆို့တာဘာမှပြဿနာမရှိဘူးအခုမကြသေးခင်ကဆိုဒီနိုင်ငံတော်ဝန်ကြီးချုပ်ဗိုလ်ချုပ်တင်းစင်ကကုလထုကိုယ်စားလှယ်ကံပါရင်းနဲ့တွေ့တော့ကြတော့မြန်မာနိုင်ငံပေါ်မှာစီးပွားရေးပိတ်ဆို့မှုတွေကိုအရင်ဖယ်ချပေးဖို့ပဲကြိုးပမ်းဆောင်ရွက်တဲ့ကြောင်းပြောတယ်လေတကယ်လို့သူတို့အနေနဲ့ဘာမှမကြည့်ခဲ့ဘူးဆိုလို့ရှင်ဒီစီးပွားရေးပိတ်ဆို့မှုတွေကိုဖယ်ချပေးဖို့တောင်းဆိုစရာအကြောင်းမရှိဘူးခင်ဗျာ
ဟုတ်ကဲ့ပါအဲ့တော့ဒီလိုပိတ်ဆို့မှုတွေကြောင့်ရောမြန်မာနိုင်ငံမှာဟလာလူ့အခွင့်အရေးအခြေအနေတွေဒီမိုကရေစီပြုပြင်ပြောင်းလဲအခြေအနေတွေကဒီအများလူလားသလိုတိုးတက်လာနိုင်ပါမလားခင်ဗ
ျဒီလူ့အခွင့်အရေးဒီမိုကရေစီအခြေအနေတွေကတိုးတက်ပြောင်းလဲလာနိုင်မှုတဲ့တေချာတာတခုကတော့ဒီစီးပွားရေးပိတ်ဆို့မှုတွေကြောင့်နားဖစစ်ဖို့ကြောင့်တွေနဲ့သူတို့ရဲ့အတိုင်းဝိုင်းနေအခင်တလောက်စီးပွားရေးတိုးတက်မှုမရတာတော့အမှန်ပဲခင်ဗျသူတို့အထင်နာပါတယ်ပြောကြပါတယ်
ဟုတ်ကဲ့အဲ့ဒီတော့ဒီ88မျိုးဆက်ចောင်းသားတွေဒီကနေ့အိပ်ပွင့်ပေးစာပေးလိုက်တဲ့စာနဲ့ပတ်သက်ပြီးတော့မြန်မာစစ်အစိုးရရဲ့တုတ်ပြန်ချက်ကိုရောဘယ်လိုများမျှော်လင့်ထားပါလဲခင်ဗ
ျဘယ်လိုမျှော်လင့်ထားတယ်ဆိုတော့ကျွန်တော်တို့တောင်းဆိုတဲ့အတိုင်းပေါ့နော် NLD နဲ့ရေးဆိုတော်ကစားပြုကော်မတီတွေကတောင်းဆိုတဲ့အချက်လေးချက်ကိုပြန်ပြီးတော့ကြတော့အပြည့်အဝဆောင်တဲ့တုံ့ပြန်မှုနဲ့တုံ့ပြန်စီရှင်ပါတယ်သူတို့အနေနဲ့တိုင်းပြည်နဲ့လူလူပေါ်မှာတကယ်စီနာရှိပါတယ်ဆိုလို့ရှိရင်တော့ဒီအပြည့်အဝဆောင်တဲ့တုံ့ပြန်မှုကလည်းလုံးမပင်းနိုင်တဲ့အကြောင်းလုံးဝမရှိပါဘူး
ကျေးရွေးအများပြည်သူတောင်းဆိုသလိုအခုဒီ88မျိုးဆက်ចောင်းသားတွေတိုက်တွန်းနေသလိုစစ်ဆိုးရအနေနဲ့ဘာမှဆက်မလုပ်လိုက်ရင်အခြေအနေတွေကရောဘာတွေဖြစ်လာနိုင်မှာလဲခင်ဗျာ
လူလူကတော့တဏီတခြားဆင်းရဲတွေနဲ့တစ်တည်းနဲ့နေတယ်ချက်တဲ့တည်းချက်တဲ့နေတယ်နားဖအနေပြီးတော့ဒီနိုင်ငံတကာတောင်းဆိုမှုတွေကိုမလိုက်ရောဒီပြည်တွင်းတိုက်ခိုက်ရလူတွေတောင်းဆိုချက်တွေကိုလစ်လျူရှုမယ်မိမိရဲ့အကျိုးစုဝါတစ်ခုကိုဆက်လက်လှုပ်ဆောင်နေမယ်ဒီလူလူကိုလည်းဖိနေမယ်ဖိနေမယ်ဆိုရင်တော့နိုင်ငံတကာအသံဝိုင်းကလည်းဒီပိတ်ဆို့တန်ခတ်မှုတွေကတစ်ခုရှိပြီးသားချက်တွန်းပြန်လှုပ်ဆောင်လာမှာပဲခင်ဗျာအဲ့လိုက်ကြလို့ရှိရင်2009ခုနှစ်ကဖြစ်ရတဲ့ပြန်နိုင်ရှင်ကြီးရမယ်ဆိုရင်ကျောင်းသားကြီးဈေးနှုန်းကျလို့ဒါစကားစီမရှိနိုင်တာတောင်မှလူလူကလမ်းပေါ်ထွက်လာတာပဲခင်ဗျအဲ့တော့ကြက်တဲ့ကြက်တဲ့လာမယ်ဆင်းရဲတဲ့ဆင်းရဲလာမယ်ဆိုရင်တော့ဘလို့ဖြစ်လာမလဲတော့ကျွန်တော်လည်းတရားတော့မပြောနိုင်ဘူးအကြီးကတောင်းရှိတာတော့နားဖဆိုးရပါပဲခင်ဗျ